မိုခာမုန်တိုင်းပေးကြောက်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းအခြေအနေတွေကိုတွားရောက်မှတ်တမ်းတင်ရိုက်ကူးခဲ့တဲ့မြန်မာနောက်ဓာတ်ပုံသတင်းတောက်ကိုဆိုင်စော်တိုက်ကိုစစ်ကောင်စီကနေအလုတ်တန်းနဲ့ထောင်တန်းအနည်း20ချမှတ်လိုက်ပါတယ်။ပထမဆုံးရုံးချင်းမှာပဲတောင်တကုံမြို့နယ်စစ်ခုံရုံးကနေထောင်တန်းချမှတ်လိုက်တာဖြစ်ပြီးရှေ့နေတွေနဲ့ခုခံခြေပါခွင့်မရခဲ့ပါဘူး။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့နန်းလောင်ကပြောပြမှာပါခင်ဗျာ
။ရန်ကုန်မြို့အိမ့်စိန်ထောင်တွင်စစ်ခုံရုံးကနေစက်တင်ဘာ6ရက်နေ့ကအခုလိုအမိန့်ချမှတ်လိုက်တာဖြစ်ပါတယ်။တရင်ထောက်စိုက်စော်တိုက်ဟာမုခမုံတိုင်းတရင်သွားယူရင်းရခိုင်ပြည်နယ်စစ်တွေမျိုးမှာပြီးခဲ့တဲ့မေလအတွင်းဖမ်းဆီးခံရတာဖြစ်ပါတယ်စစ်တွေမှာဖမ်းဆီးခံရတဲ့စိုက်စော်တိုက်ကိုရန်ကုန်မြို့ကိုပြောင်းရွှေ့ခဲ့ပြီးစစ်ကြောရေးစခန်းတွေမှာတပတ်ကျော်ကြာစစ်ဆေးခံခဲ့ရပြီးတဲ့နောက်အင်းစိန်ထောင်ကိုပို့ခဲ့တယ်လို့မြန်မာနောင်တရင်ဌာနကထုတ်ပြန်ပါတယ်သူ့ကိုစစ်ကောင်စီကတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်28စုပေါ်အောင်လုံဆုံမှုဆိုင်ရာရာဇသက်ကြီးဥပဒေပုံမှ905ကကြီးဆက်သွယ်ရေးဥပဒေပုံမှ66ကကြီးနဲ့နိုင်ငံတော်အကြီးညိုဖြစ်စီမှုဆိုင်ရာဥပဒေပုံမှ114တို့နဲ့တရားစွဲထားတယ်လို့မြန်မာနောင်ကထုတ်ပြန်ထားပါတယ်။စိုင်းစော်တိုက်ကိုအင်းစိန်ထောင်မှာရှိတဲ့တောင်ငုံမြို့နယ်စစ်ခုံရုံးကပထမဆုံးရုံချိန်မှာပဲထောင်ဒဏ်ချမှတ်လိုက်တာဖြစ်ပြီးရှင်းနေ9ရန်ခွင့်ခုခံခြေပါခွင့်မရဘဲအမိန့်ချမှတ်ခံခဲ့ရတယ်လို့မြန်မာနောင်ကပြောပါတယ်။တရင်ရယူမှုအတွက်အခုလိုနှစ်ရှည်ထောင်တန်းချမှတ်လိုက်တာခုခံခြေပါခွင့်မရဘဲနှစ်ရှည်ထောင်ချလိုက်တာတရင်မီဒီယာသမားကိုတီဆဲတရင်မီဒီယာဥပဒေနဲ့မဟုတ်ဘဲအရေးယူတာတွေကဥပဒေကြောင့်အရာမငြင်းညွတ်ဘူးလို့လည်းဝေဖန်လိုက်ပါတယ
်။သူကတရင်မီဒီယာကိုရယူဆောင်ရွက်နေတဲ့အချိန်မှာဘယ်နည်းနဲ့မှဘယ်အုပ်ချုပ်ရေးအဖွဲ့အစည်းကမှသူ့ကိုဖမ်းဆီးပိုင်မှာမရှိဘူး။သူသုံးဆွဲတဲ့တရင်မီဒီယာဆိုင်ရာသိရတယ်ကိုလည်းဖြတ်စည်းမှုမရှိဘူး။သူရယူထားတဲ့တရင်အဖြစ်လေးနဲ့ဆိုင်နဲ့ဓာတ်ပုံတွေမှတ်တမ်းတွေဗီဒီယိုတွေကိုလည်းဖြတ်စည်းပိုင်မှာမရှိသေးရဘူးလို့တရင်မီဒီယာဥရိပုံမှန်ခုံမှအစီရင်ကြေညာထားပါလေ။အဲသို့တော်လည်းပဲဓာရီကိုကျော်လွန်ပြီးဆောင်ရွက်တာကတော့သက်ဆိုင်ရာပုံကိုယ်တွေရဲ့အဲသူ့ရဲ့အော်ပေါ့နော်သူတို့ဟိုဥရိနဲ့ဆက်ကြည့်ပြီးဆောင်ရွက်တာကတော့သူ့ရဲ့ဥရိအရာကျောက်တဲ့တာဝန်လိုပဲဆရာတို့ပြောချင်ပါ။ဒါကလည်းဆိုရင်ဥရိနဲ့တော့အမိမဟုတ်ဘူး။ညို့တယ်လို့ဆရာတော်ကဘယ်လိုမှလည်းမ
မြန်မာနောင်အက်ဒီတာချုပ်ကိုဆွေဝင်းကတော့စိုက်စော်တိုက်ဟာ2018ခုနှစ်မှာလက်တွဲလုပ်ကိုင်ခဲ့သူတူဖြစ်တယ်လို့ပဲမြန်မာနောင်ကရေးသားခဲ့တဲ့အရေးကြီးသတင်းတွေမှတ်မများအသက်အငယ်ကိုမငယ်ပဲအမြဲတမ်းရှည်ရမ်းကနေသတင်းယူခဲ့သူတူဖြစ်တဲ့အတွက်အခုလိုနှစ်ရှည်ထောင်နှံချမှတ်ခံရတဲ့အပေါ်စိတ်ထိခိုက်မိတယ်လို့ပြောပါတယ်စိုက်စော်တိုက်ဟာ Messenger ကြားနဲ့ SkyNetARE 7 days နဲ့မြန်မာနောင်တို့မှာအလုပ်လုပ်ခဲ့တဲ့ဝိုင်းရင်တရင်တပ်ပုံသမားတအူလည်းဖြစ်ပါတယ်။တရင်သမားတွေပြုစုထားတဲ့စင်းအရာအာနာသိမ့်မီကလေးကပြီးခဲ့တဲ့မေလအထိတရင်သမားအယောက်900နီးပါးဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတော့အယောက်100နီးပါးပြန်လုခဲ့ပေမဲ့လို့တရင်သမားအယောက်60ထက်မနည်းအကျဉ်းထောင်အသီးသီးမှာဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းခံရဆဲဖြစ်ပါတယ်။